ချမ်းပြည်နယ်တောင်ကြီးမြို့နယ်မှာ2056ပညာသင်နှစ်အတွက်ကျောင်းသားကျောင်းသူ120ဦးကိုပိုင်အုပ်ချုပ်ခွင့်ရဒေသ6ခုမှကျောင်းသားကျောင်းသူပေါင်း30ဦးစုစုပေါင်း150ဦးလက်ခံတင် जा ပေးဖို့အတွက်တောင်ကြီးဆေးတက္ကသိုလ်ကိုဖွင့်လှစ်ခဲ့ပါတယ်ဒီလိုဖွင့်လှစ်ခဲ့ပေမဲ့အရေးအသွေးပြည့်မီဖို့လိုအပ်တယ်လို့ပညာရှင်တွေကထောက်ပြဝေဖန်မှုတွေရှိနေပါတယ်မအေးမှာသတင်းပေးပို့ထားပါတယ်ရှင
်ရှမ်းပြည်နယ်တောင်ကြီးမြို့နယ်ထဲမှာရှိတဲ့တောင်ကြီးဆေးတက္ကသိုလ်ကိုအောက်တိုဘာလ3ရက်နေ့မှာမြန်မာသမ္မတဦးသိန်းစိန်နဲ့ပြည်ထောင်စုဝန်ကြီးတွေဦးဆောင်ပြီးဖွင့်လှစ်ခဲ့တာပါဒေသခံတဦးကတော့နေပြည်တော်မှာကျောင်းသားတွေအတွက်ဆေးတက္ကသိုလ်တစ်ခုဖွင့်လှစ်နိုင်တဲ့အတွက်အဆင်ပြေမှုတွေရှိနိုင်ပေမဲ့အရေးသေးပြည့်မီမမီဆိုတာကတော့လက်ရှိမှာတော့လက်တလုံးမမြင်နိုင်သေးဘူးလို့ဆိုပါတယ
်ဒီ2056ပညာသင်နှစ်အတွက်ပေါ့နော်ကျောင်းသားကျောင်းသူအားလုံးပေါင်းသူကဒီချမ်းပြည်နယ်ချမ်းနယ်ကအယောက်120ကိုလက်ခံမယ်ပြီးတော့ဒီချမ်းပြည်နယ်မှာရှိတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသ6ခုပေါ့အဲ့ဒီကကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေတာ6ခုကအယောက်30ပေါ့နော်ဒေတာတစ်ခုမှ5ဦးနဲ့အလုံးပေါင်းအယောက်150လက်ခံမဲ့ပြောရဲမှာဒီတက္ကသိုလ်ဖွင့်ပွဲလောက်တာမှဒီပုံစံတော့အတင်းမလို့လားမသိဘူးပေါ့နော်တော်တော်တော့တန်တန်ပြန်ပြန်ရှိနေရပေါ့ဒီကဒေတာတက်နေအတန်ပြောရလဲသူတို့အရင်မကွေးစီတက္ကသိုလ်တွေဘာကြီးတွားရရင်ဒါထက်ဆိုင်ကိုဒေတာဆိုတော့အများကြီးလေအဆင်ပြေပေါ့ဒီခီးစိတ်တွေဟိုအဆောင်စိတ်တွေတော့ဒီကတော့အဲ့လိုအတန်တွေတော့ချားရကြမှာနောက်ပိုင်းတော့မပြောတတ်ဘူးပေါ့နော
်နိုင်ငံတကာမှာတော့မြန်မာနိုင်ငံကစစ်တပ်ကတို့ចောင်းသားတွေကိုနိုင်ငံတကာကចောင်းတွေကလက်ခံတဲ့အခါမှာစစ်တပ်ကတို့တစ်တဲ့နှစ်ကလွဲရင်တခြားနယ်မြို့တွေကနေအောင်လာတဲ့စစ်တပ်ကတို့ចောင်းသားတွေကိုလက်မခံတာတွေလည်းရှိနေတာပါနိုင်ငံတကာအတွေ့အကြုံနဲ့ပတ်သက်လို့တောင်အာဖရိကနိုင်ငံမှာနှစ်ရှည်ဆရာဝန်ဖြစ်တာဝန်ယူခဲ့တဲ့ဒေါက်တာသိန်းဝင်းကတော့မြန်မာနိုင်ငံမှာအရေးသွေးပြည့်မီတဲ့စစ်တပ်ကတို့တွေပေါ်ထွက်အောင်လှုံ့ဆော်တင်တယ်လို့ဆိုပါတယ
်ဟိုတပ်ကတို့တွေဆိုတာပြည်ညာသတိငွေထုတ်တဲ့စက်ရုံပါပဲအဲ့ဒီအခါကျတော့ဒီလိုဟာမျိုးကိုဟလာချိုးနေခဲ့တဲ့နေရာနေပြီးတော့အခုလိုဖွင့်နေသူကတော့ကျွန်တော်ရည်ဝါးပြင်တော့ကျွန်တော်တူကြရမယ်လို့ပဲထင်ပါတယ်သို့တော့ကျွန်တော်တို့အရင်အားလုံးသိတဲ့အတိုင်းစက်ကူတွေအဲဒီကိုနေရာတကာမှာဖွင့်ပြီးတဲ့အခါမှာတက်ကတူကတက်ကတူရဲ့တံပိုးနဲ့မညီဘဲနဲ့ပေါ့နော်အရင်ချင်းနဲ့မညီဘဲနဲ့အဲဖြစ်လာတဲ့အခါကျတော့ဖြစ်လာတဲ့ပညာကများသည်ဟိုပြည့်ပြည့်စုံစုံဖြစ်မလာဘူးဆိုတော့ဒီလိုဟိုနောက်ဆက်တွဲတွေပေါ့နော်အဲဒါမျိုးတွေဖြစ်လာတတ်တယ်ပေါ့အဲ့တော့ဒီနေရာမှာတော့ဘယ်လိုဖြစ်မယ်ဆိုတော့ကျွန်တော်တို့လည်းမသိဘူးသို့တော့တကယ်ကိုလိုအပ်တဲ့အရေးအတွေးနဲ့နော်လိုအပ်တာဒီကိုတကယ်မွေးထုတ်နိုင်တဲ့တက်ကတူဆိုရင်တော့ကျွန်တော်တို့ယူသွားမှာပဲသို့တော့မီဂါမတ်တက်ကတူဖြစ်နေတယ်ဆိုရင်တော့ကျေးရှင်းပြောရရင်တန်းကြီးအတွက်အထူးသဖြင့်ကျမကြီးအဲလုပ်ငန်းကိုတာဝန်ယူမဲ့ဆရာဝန်များဆက်လာမဲ့တက်ကတူဟာအနေရကြီးတယ်လို့ကျွန်တော်ကတော့အဲ့လိုပဲပြောနေပါတယ
်ဒေါက်တာသိန်းဝင်းဟာမြန်မာနိုင်ငံမှာ10နှစ်ခန့်ဆရာဝန်ဖြစ်တာဝန်ယူခဲ့ပြီး1988ခုနှစ်နောက်ပိုင်းမှာမြန်မာနိုင်ငံမှာအလုပ်လုပ်ခွင့်မရတော့တာကြောင့်တောင်အာဖရိကနိုင်ငံမှာနှစ်ပေါင်း30ခန့်အခုထိဆရာဝန်ဖြစ်လှုပ်ဆောင်နေသူတူပါသူဟာထိုင်းမြန်မာနယ်စပ်မှာလည်းမြန်မာရှေ့ပြောက်လူသမားတွေဒုက္ခတွေကြီးအတွက်ဖွင့်ထားတဲ့မေတော်စည်းကမ်းမှာလည်းစေတနာဝန်ထမ်းဆရာဝန်ဖြစ်မကြခဏဆိုသလိုလာရောက်အလုပ်လုပ်ကင်ပေးနေသူပါမြန်မာနိုင်ငံမှာစစ်တပ်ကတို့တွေအရေးအသွေးပြည့်မီဖို့ဆိုတာကလွယ်ကူတဲ့အခြေအနေမရှိသေးတဲ့အကြောင်းအခုလိုမျိုးနယ်မြေလိုက်ဖွင့်နေခြင်းဟာအရေးအသွေးကျဆင်းမှုတွေတောင်ရှိနိုင်တယ်ဆိုပြီးစေချောင်းသားဖြစ်ခဲ့မှုတဲ့တက်ချွတ်လှူရှားသူဦးကမဏိကဆိုပါတယ
်အဲ့ဒါမျိုးလုပ်လို့ရှိရင်ပို့ပြီးတော့အဆင်သာကျသွားတာပဲအခုဒီကဥပဒေတော်မှာသူတို့ကခဏလောတကယ်ပြညာရှင်တွေကျောင်းသားတွေလူရှင်တွေဟာကိုဘယ်လိုလဲသူလုပ်ရှင်ကဟာပဲလုပ်နော်အကုန်လုံးဘိုးချုပ်တန်ကြီးလည်းပဲလုပ်နေတာ
ဒေါက်တာသိန်းဝင်းပြောပြတာကတော့အရင်တုန်းကတော့မြန်မာနိုင်ငံကဆရာဝန်တွေကိုနိုင်ငံတကာကလက်ခံခဲ့ပေမဲ့နောက်ပိုင်းမှာပညာရေးအဆင့်တန်းနဲ့အင်္ဂလိပ်စာအရေးသွေးတွေကြောင့်လက်ခံတာတွေအတော်နှေးပါသွားတယ်လို့ဆိုပါတယ်ဒါပေမဲ့လည်းတချို့အရေးသွေးရှိသူတွေကိုတော့လက်ခံပေမဲ့ဒါဟာလည်းအရေးအတွက်ရအတော်ကိုနှေးပါတယ်လို့ဆိုပါတယ်ဒီအတွက်အရေးသွေးပြည့်မီတဲ့ပညာရှင်တွေကိုမွေးထုတ်တဲ့တက္ကသိုလ်တွေကမြန်မာနိုင်ငံမှာဖွင့်လှစ်တဲ့နယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်